ီးရီးယားနိုင်ငံနဲ့ပတ်သက်ပြီးဖြစ်ပွားနေတဲ့အငြင်းပွားမှုတွေနိုင်ငံရေးပြဿနာတွေကြောင့်စိုးရင်စရာအခြေအနေနဲ့ရင်ဆိုင်နေရတဲ့ဆီးရီးယားရဲသားပြည်သူတွေအတွက်ပေးမဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေမှာအနောက်ရှက်မဖြစ်သင့်ဘူးလို့ကုလသမဂ္ဂရေးပေါ်အကူအညီပေးရေးဆိုင်ရာအကြီးအကဲ Valerie Amos ကပြောလိုက်ပါတယ်။ရဲသားတွေအကူအညီရရှိဖို့အတွက်လုပ်နေတဲ့ကိစ္စမှာအသင့်တင်တိုးတက်မှုရှိတယ်လို့သူကကုလသမဂ္ဂလုံခြုံရေးကောင်စီကိုကြာသပတေးနေ့ကရှင်းပြခဲ့ပါတယ်။အဲဒီထဲမှာဆီးရီးယားနိုင်ငံသား1400ကျော်ကို Homs မြို့ကနေရွှေ့ပေးနိုင်တာလည်းပါဝင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့ခွင့်ပြုခဲ့တာကြောင့်အမျိုးသမီးတွေကလေးတွေနဲ့အသက်ကြီးတဲ့အမျိုးသားတွေဟာ Homs မြို့ကနေထွက်ခွာဖို့အခွင့်အရေးရခဲ့ပါတယ်။အဲ့ဒီ Homes မြို့ရဲ့သဘောတူညီချက်ကဘာတွေလုပ်နိုင်လဲဆိုတာပြသနေတယ်လို့ Miss Amos ကပြောပါတယ်။ဒါပေမဲ့အကူအညီပေးတဲ့ကယ်ဆယ်ရေးလုပ်သားတွေတိုက်ခတ်ခံရတာပါဝင်ပြဿနာတွေအများပြားကြုံခဲ့ရတာကြောင့်ဒီ Homes မြို့သဘောတူညီချက်ကိုစံပြအနေနဲ့ထားလို့မရဘူးလို့ပြောပါတယ်။ကယ်ဆယ်ရေးလုပ်သားတွေပေါ်တိုက်ခိုက်ခဲ့တဲ့အပေါ်မှာပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်မူကြမ်းတရားချမှတ်နိုင်ဖို့ပါဝင်တခြားရေးယူဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ဖို့လုံခြုံရေးကောင်စီကစဉ်းစားနေပြီးစီးရီးယားအစိုးရတပ်တွေဝိုင်းခံထားရတဲ့ပြည်သူတွေနဲ့ပတ်သက်ပြီးတော့လည်းအထူးပဲစိုးရိမ်မိတယ်လို့ပြောလိုက်ပါတယ်။စီးရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကတော့စီးရီးယားအစိုးရနဲ့ပတ်သက်ပြီးတစ်ဖက်ဆောင်းနှင်းဖြစ်လွန်းတာကြောင့်ဗီတိုသုံးပြီးပယ်ချမယ်လို့ချိန်ချောက်ထားပါတယ်ခင်ဗျာ။